ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးခီးတွားလာရေးမှာစစ်ဆေးမှုတွေရှိနေတယ်လို့မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတရားမဝင်ခိုးဝင်လာတဲ့သူ30ရှစ်ဦးကိုတပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေဖမ်းဆီးအရေးယူခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ VOA ထိုင်းချေဆိုင်သတင်းထောက်နိုင်ကွန်အင်ကနေအခုလိုသတင်းပေးပို့ထားပါရယ်။
ရခိုင်ကနေပြီးတော့တောက်တော်9ရောက်တစ်ဖွဲ့ပါတယ်နောက်ပြီးတော့ရောက်ဦးက9ရောက်တစ်ဖွဲ့ပါတယ်မင်းကြီးက9ရောက်တစ်ဖွဲ့ပါတယ်အိုက်တုံးဘွဲကသူတို့လမ်းကြောင်းနေရာနေပြီးတော့မှအချို့ကကုန်းလမ်းကြောင်းနေထွက်လာတယ်တချို့ကရေလမ်းကြောင်းနေရာနှစ်ဖွဲ့ကထွက်လာတယ်ရန်ကုန်ကသူတို့စုရောက်ကြတယ်ရန်ကုန်ကနေပြီးမှမော်လမြိုင်ကိုတခါသူတို့ကားနဲ့ခေါ်လာခဲ့တယ်ဗျလိုက်ထွက်ကားနဲ့ပ
လ16ရက်နေ့ကမော်လမြိုင်ဝေးပြေးရင်မှာဖမ်းဆီးရမိတာဖြစ်ပါတယ်။အဖမ်းဆီးခံရသူ12ဦးဟာမြန်မာစကားပြောဆိုတတ်တာမရှိသလိုသူတို့ရဲ့မူရင်းစာတိကိုစစ်စစ်နေစေလို့ရင်းမှုအောင်မြင့်ကဆက်ပြောပါတယ်။
သူတို့လည်းဘာသာပြန်နဲ့လေးရတာပေါ့နော်ဘာသာစကားမပေါက်တာတော်တော်များတယ်ဗျတချို့ကလေတီးကြည့်နေတယ်ဗျသူတို့ကြည့်ရလေတက်ဆိုင်ဟိုကြောက်တော်တို့ငင်းပြတို့ရောက်ဦးတို့လေအဲလက်မြစီစစ်တီးကြည့်နေတယ်ဗ
ျအလားတူကရင်ပြည်နယ်မြောက်ဒီမြို့နယ်တွင်မှာထိုင်းနိုင်ငံကနေတစင်းတရားမဝင်ခိုးဝင်လာတဲ့ပင်ကလေး26ဦးကိုအော်တိုဘလ13ရက်နဲ့14ရက်နေ့တွင်မှာဖမ်းဆီးရရှိခဲ့တယ်လို့မြောက်ဒီမြို့မှရဲစခန်းတာဝန်ရှိသူတို့ကအခုလိုအတည်ပြုပြောဆိုပါတယ်
73ရက်နေ့တုန်းကထွန်းလင်းခေါ်လက်တီမနာပါ20ရောက်အဲ20ရောက်ကိုကျွန်တော်တို့လောက်က73ပြည့်နဲ့ယူထားကြ14ရက်နေ့ကမနိုချက်ကူမာပါ6ရောက်ခုလိုလဲလောက်က73ပြည့်နဲ့ဒီလိုကဟိုင်းနိုင်ငံဘက်ကနေရောတရားမဝင်ပြန်လည်းဝင်ရောက်တာဗျ
လက်ရှိတရားမဝင်ခိုးဝင်လာတဲ့ဖမ်းဆီးခံရသူတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73တဲ့အရာအရေးယူထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သတ္တပတ်တုန်းကရခိုင်ပြည်နယ်တွင်းမှာစူဘူးအချမ်းပတ်မှုတွေဖြစ်ပွားခဲ့တယ်လို့တမတော်ကနေနယ်မြေစုမှုရေးနဲ့လုံခြုံရေးယူနေရတဲ့အခြေအနေမှာရှိနေပါတယ်ရခိုင်ပြည်နယ်ရေကင်းဖြစ်လာပြီးနောက်ပိုင်းခရီးသွားလာရေးတွေမှာစစ်ဆေးမှုတွေရှိလာခဲ့တယ်လို့အထူးသဖြင့်မူဆလင်တွေခရီးသွားလာမှုအပေါ်မှာစစ်ဆေးမှုတွေများလာတယ်လို့ခရီးတဲ့သူကပြောပါတယ်
ရှင်ဆက်တာကကျွန်တော်တို့မင်းညားပြီးမော်လမြိုင်နေဆိုင်ကောင်းလာတာလေနှစ်ခါတော့ကားပေါ်မှာတက်ရှိတယ်သူတို့ရှိတဲ့နေရာကဒီမြို့အထွက်တုံးခိတ်တီမှာပေါ့လေတုံးခိတ်ကျော်ပြီးရတဲ့ရဲကားချတာလေရဲကားချလာပြီးရဲကားဒီစပရာလေးရှင်းရနေပြီးတော့မှတ်ပုံနေစရာပေါ့အဲ့ဒါတောင်းကြည့်တယ်တောင်းကြည့်ပြီးတော့ကားပေါ်တက်လာပြီးတော့သူကကလားတွေကမေးသလားတချို့ကထောက်ခံတာနဲ့သွားတယ်လေတချို့ကဒီမှတ်ပုံနေတောင်းောက်ချုံနဲ့သွားတယ်သူတို့ကမေးတာကလာရီပဲမေးတာများတယ်။ဆန်တဲ့လူတွေကမမေးပါဘူး။ဒီရခိုင်ဘက်ကတယောကပဲထင်တယ်လေ
။အော်တိုဘာလာကိုရဲ့နေ့ကရခိုင်ပြည်နယ်မောင်သောမြို့နယ်ကနေကြဆောက်ရဲသားဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတပ်မတော်အနေနဲ့နေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကလည်းနေရကလည်းတင်းရှောင်လာနေမှုတွေရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုတွေနဲ့ပတ်သက်ပြီးလူခုရေးလှုပ်ရှားသူတွေကစိုးရိမ်မကင်းသဘောထားတွေပြောဆိုနေချိန်မှာတရားဥပဒေနဲ့ညီမျှမျှသာသာဆောင်ရွက်သွားမယ်လို့မနေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရားကျင်းပခဲ့ရမှာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်ခံရပြီးဒေသတွင်းလုံခြုံရေးရခရီးသွားလာရေးမှာစစ်ဆေးမှုတွေတင်းကျပ်လာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။